ဒီကနေ့ဇူလိုင်လ၄ရက်နေ့မနက်အစောပိုင်း၂နာရီလောက်မှာတော့ကယားပြည်နယ်ဒမောဆိုးမြို့နယ်အနောက်ခြမ်းကဆစ်ရှောင်ပြည်သူတွေနဲ့ရွာကန်တွေရှိနေတဲ့လိုပူကျေးရွာအုပ်စုကိန်းဒိန်းဆစ်ရှောင်စခန်းကိုစစ်ကောင်စီတပ်ဖွဲ့တွေကလေယာဉ်နှစ်ဆင်းနဲ့လာပြီးတော့ဘုံကျဲတိုက်ခိုက်သွားတယ်လို့ဆစ်ရှောင်ဒေသခံတဦးက VOA မြန်မာပိုင်းကိုပြောပြပါဗျာ
။အလေးငယ်တယောက်ပါလာကြဆစ်ရှောင်နေနေတဲ့ရွာပေါ့နော်။ရွာဆိုပေမဲ့လည်းဆစ်ရှောင်ညာဆိုရွာဘေးတွေမှာတောင်းနေနေတဲ့ခါဆိုတော့အဲဒီမှာသူတို့ကဆစ်ရှောင်စခန်းကိုပဲမဲပြီးတော့ခြားတယ်ခြားတဲ့သဘောရှိတဲ့ကြဆစ်ရှောင်စခန်းအနေနဲ့နေနေကြပြီးတော့ပညာသင်ကြားတဲ့ကလေးတွေအတွက်ဆိုပြီးတော့ယာယီပုံစံမျိုးနဲ့မိုးကအမိုးနဲ့စာချင်ကြောင်းဆောက်ထားတာမျိုးရှိတဲ့ကြဟောအဲ့ဒီနေရာပဲကြားရတော့ကြာ
စုစုပေါင်းဘုံသုံးလုံးကျဲခံရတာဖြစ်ပါတယ်တလုံးကတော့ဆစ်ရှောင်စခန်းနဲ့ကက်လျက်ဘောလုံးကွေးမှာကြာရောက်ပောက်ကွဲခဲ့ပါတယ်ဒါကြောင့်မို့လို့ဒေါငန်ခါကျေးရွာကနေဆစ်ရှောင်လာတဲ့အသက်28နှစ်အရွယ်အမျိုးသားတဦးရဲ့ညာဘက်ပေါင်းမှာဒဏ်ရာရပြီးတော့အသက်30အရွယ်ဒေါမတ်ွယ်မှာဘဲဘက်လက်ချောင်းသုံးချောင်းပြတ်ထွက်ဒဏ်ရာရပြီးတားဖြစ်သူအသက်3နှစ်အရွယ်ကလေးငယ်ကတော့ဥကောင်းဒဏ်ရာရရှိခဲ့ပါတယ်ကလေးငယ်ဟာနှလုံးရောဂါအခံရှိသူဖြစ်တယ်လို့လည်းသိရပါတယ်ဒီတိုက်ခိုက်မှုကြောင့်ယာယီစာတင်ဆောင်နှစ်ဆောင်ခမ်းမဆောင်တစ်ဆောင်ပျက်စီးပြီးတော့ဆစ်ရှောင်တဲတချို့လည်းဘုံးစားတွေထိမှန်ပျက်စီးခဲ့တယ်လို့ဆစ်ရှောင်တွေကိုကူညီပေးနေတဲ့ကရင်နီလူခွင့်ရေးအဖွဲ့တီထောင်သူကိုပညာက VOA ကိုစာနဲ့ပြောပြပါဗျ။ဒီကနေ့ဆစ်လေရင်နဲ့တိုက်ခိုက်ခံရတဲ့နေရာမှာတော့ဆစ်ရှောင်ပြည်သူနဲ့ရွာကန်3000လောက်ရှိနေပါတယ်။ဒီအပိုင်းတိုက်ပွဲတွေညှိနေတဲ့အချိန်မှာထင်မှတ်မထားဘဲတိုက်ခိုက်ခံရတာလို့ဆစ်ဘေးဆောင်ဒေသခံကပြောပါတယ်။
ဒီကလေးရပိုင်းနေမှာတော့ဒီနေ့ရှိတော့ဘိုက်ပွဲတွေလည်းမျိုးတွေမရှိဘူးကြဟုတ်ငါအဓိကအခုဘုံကျဲသွားကျဲတဲ့နေရာဆိုတော့ဘိုက်ပွဲလုံးဝမဖြစ်ဘူးတဲ့နေရာကြဟုတ်ပြီးတော့ဘိုက်ပွဲဖြစ်တဲ့နေရာနဲ့လည်းဟောပေါ့နော်15မိုင်16မိုင်လုံးကျင်လောက်ဝေးတဲ့ကြဟုတ်
တိုက်ပွဲတွေညှိနေတဲ့အချိန်မှာအခုလိုလေချောင်းကနေစစ်ကောင်စီဘက်ကလာပစ်တာကတော့အကြောင်းမဲ့တသက်တိုက်ခိုက်တာဖြစ်ပြီးလက်ခံနိုင်စရာမရှိဘူးလို့လည်းအဲ့ဒီစစ်ဘေးရှောင်တွေကပြောပါတယ
်ဘယ်လိုပြောလို့ပြောရမှန်းတော့မသိတော့ပြန်ပါလို့ဆိုရင်ဒါကတော့လုံးဝမဖြစ်သင့်တဲ့နေရာမျိုးပေါ့နော်ဒီသူတွေကလည်းတော်တော်များများလေအခုချိန်တော်တော်လေးဒုက္ခရောက်နေတဲ့အနေအထားမှာရှိနေပြီလေပါလို့ဆိုရင်ဒီစစ်ရှောင်တွေရတာလည်းတချို့ဆိုရင်နှစ်လက်ချီနေကြရည်ဆိုတော့နောက်တနေရာကြီးတနေရာတနေရာကြီးတနေရာလည်းမျိုးရှောင်နေကြတာပေါ့နော်နောက်တိုက်ပွဲဖြစ်သွားတဲ့နေရာမျိုးမှာလေနဲ့တော့ကျဲတာတို့ဆိုရင်လည်းပြစ်တာတို့ဆိုရင်ဒါတော့လက်ခံနိုင်သေးတယ်ပေါ့နော်အခုကလောဝိုင်းစစ်ဆောင်နေနေတဲ့နေရာမှာပြင်းမှတ်ပါပြီးတော့တိုက်ခိုက်တာမျိုးတော့ဒါလုံးဝမခံမရနိုင်တဲ့အနေအထားမျို
းဒမောဆိုးနယ်တခွင်မှာတိုက်ပွဲဖြစ်နေခြင်းမဟုတ်ဘဲနဲ့လေချောင်းကနေအခုလိုမျိုးလာရောက်ပြစ်ခတ်တာတွေမကြာခဏကြုံရလို့စစ်ဆောင်နေမှာဒုက္ခမျိုးစုံရောက်နေကြရတယ်လို့လည်းဒေသခံတွေကပြောပါတယ်အခုလိုမိုးရာသီကာလမှာတနေရာပြီးတနေရာပြောင်းရွှေ့တင်းရှောင်ရတဲ့အခါပို့ပြီးတော့မှဒုက္ခရောက်ကြရတယ်လို့လေဒမောဆိုးမျိုးကနေမကြသေးခင်ကမှစစ်ဘေးတိမ်းရှောင်လာသူတဦးကပြောပြပါဗျ
။ဒုက္ခရောက်ပါတယ်ဘယ်လိုလဲဆိုမိုးဒီမျိုးမိုးရတဲ့ပုံရောအဆင်မပြေဖြစ်နေ။နေရာထိုင်ရလည်းအဆင်မပြေဖြစ်လို့အဲလက်နဲ့ကြည့်ရလည်းတမျိုးနေရလည်းတမျိုးဆိုတော့ပိုဆိုးတော့မကြည့်ရင်မချင်တော့အကောင်းဆုံးပေါ့။ကွာဘာမှမတတ်နိုင်တဲ့ခြေနေလေကိုပြောလဲဘာမှမဖြေချသွားတဲ့ခြေနေလေဆိုတော့တတ်နိုင်ဆုံးဒီလိုဒီလူတွေနေတဲ့ဆက်ဆောင်နေတဲ့ဖက်ကိုအနောက်ကြီးမကြည့်ရတော့ဆိုကောင်းပါပါဘာလို့လဲဆိုတော့ဖြစ်တဲ့နေရာလည်းနည်းနည်းကြည့်ရတော့ကိစ္စမရှိဘူးဆိုတော့ဖက်ကမဖြစ်ရလဲဖြစ်ရဆိုတော့ကလေးတွေရောတက်ကြည့်ကြရအောင်အဆင်မပြေဘူးပြောမလား
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းကရင်နီပြည်နယ်ဘက်မှာအာဏာသိမ်းစစ်ကောင်စီကိုစန့်ကျင်တဲ့သူတွေနဲ့စစ်ကောင်စီတပ်ဖွဲ့တို့ကြားတိုက်ပွဲတွေကတနေ့တခြားပိုပြီးတော့မှပြင်းထန်နေခဲ့ပါတယ်။ဒီလိုစစ်ရေးပဋိပက္ခတွေပြင်းထန်နေတာကြောင့်ဒေသခံပြည်သူတောင်းတဲ့ချီဟာလဲအိုးအိမ်စွန့်ခွာပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပြီးအခက်အခဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေကြရတာဖြစ်ပါတယ်ရှင်။